ရုရှားသမ္မတဗလာဒီမာပူတင်ရဲ့နေအိမ်ကိုယူကရိန်းကညဘက်မှာ drone မောင်းသူမဲ့လေယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓဟူးနေ့မှာရုရှားတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းရုရှားကောင်းဆောင်ဗလာဒီမာပူတင်ကတော့ထိခိုက်ဒဏ်ရာရရှိခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းအစိုးရကတော့ဒီတိုက်ခိုက်မှုမှာယူကရိန်းအနေနဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။ရုရှားအစိုးရရဲ့ထုတ်ပြန်ချက်တန်းမှာ drone တွေကိုလုံခြုံရေးတပ်ဖွဲ့တွေကဖြတ်စည်းနိုင်ခဲ့ပြီး drone အပြက်အစီးတချို့မြေပြင်ကိုကျခဲ့ပေမဲ့ထိခိုက်ဒဏ်ရာရရှိတာမျိုးမရှိဘူးလို့ဖော်ပြထားပါတယ်။ဒီလောက်ရဟာရုရှားသမ္မတကိုအစီအစဉ်ရှိရှိတိုက်ခိုက်ခဲ့တဲ့အကြမ်းဖက်မှုဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့လက်တုံ့ပြန်ခွင့်ရှိတယ်လို့ရုရှားအစိုးရကပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားအစိုးရရဲ့ပြောဆိုချက်ကိုအတိမပြုနိုင်သေးဘူးလို့ပြောဆိုပါတယ်။ drone နဲ့တိုက်ခိုက်မှုချိန်မှာသမ္မတပူတင်ဟာ Kremlin အိမ်တော်မှာရှိမနေဘူးလို့ပြောကြေးဆိုခွင့်ရှိသူ Dmitry Peskov ကပြောဆိုပါတယ်။ Ukraine ရဲ့သမ္မတအကြံပေး Mikhailo Podolyas ကတော့ Crimea မှာ Ukraine အဖြစ်သမားတွေလို့ဆွဆွဲဖမ်းဆီးတာတွေလုပ်ခဲ့ပြီးနောက် Ukraine ကိုအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်လုပ်ဖို့ Russia ကပြင်ဆင်နေတယ်လို့ပြောဆိုခဲ့ပါတယ်။